စစ်တပ်ကအာဏာသိမ်းပြီး9ရက်မြောက်နေ့မှာတော့ရန်ကုန်မြို့မှာလူတွေတောင်းတဲ့ချီပြီးဆန္ဒပြခဲ့တယ်လို့မြို့ကြီးတော်တော်များများမှလည်းလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တဲ့အပေါ်ဘလို့မျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတင်ပြပါမယ်ကျွန်တော်မိုးစော်ပါဟုတ်ကဲ့ဒီကနေ့မှာတော့ရန်ကုန်မြို့ကမြို့နယ်တော်တော်များများကပြည်သူတွေဟာထောင်ထဲချီစုဖွဲ့ပြီးစူးလီဖျားနဲ့မြို့တော်ခမ်းမဘက်ကိုချီတက်လာခဲ့ပါတယ်။ရန်ကုန်မြို့မှာဆန္ဒပြသူတွေဟာတင်းကနန်းအထိရှိနိုင်တယ်လို့လည်းခန့်မှန်းထားကြတာပါ။ဒီလိုဆန္ဒပြပွဲတွေဟာမြန်မာပြည်ပြောင်းလဲအတွက်ဘလောက်ထိမျှော်လင့်ချက်တွေရှိနေပါသလဲ။ဒီအပေါ်မှာပြည်သူပါတီအထွေထွေတွင်းရေးမှုဦးရဲနိုင်အောင်ကသူ့အမြင်ကိုအခုလိုပြောပါတယ်။
ဘာဖြစ်လဲဆိုတာကတော့လိုလဲဆိုကျွန်တော်တို့အတိအကျမှန်ပြောပြပါတော့မလွယ်ဘူးသို့တော်ဒီဆန္ဒပြပွဲကြီးကနေပြီးတော့စစ်အာဏာရှင်ဒီအာဏာသိမ်းလိုက်တဲ့အဲ့မလို့ဘူးနော်ရှေ့ဆက်တူရင်တော့ဒါလူကြီးနဲ့ကောင်းကောင်းထိတ်တိုက်ဘူးမယ်လူကြီးရဲ့ဆန္ဒကိုသိသားပါရှေ့ဆက်မတူပါနဲ့ဆိုတော့နော်ဒီသားရဲ့သတင်းဆန္ဒကိုပြောလိုက်တယ်ဒီကနေပြီးတော့ကျွန်တော်အနေနဲ့တော့တော့တိုင်းပြည်ရဲ့လူကြီးအတက်စီနော်ပြောကြရကောင်းတဲ့ရလတ်တီဖက်ပေါ်လာမယ်လို့ကျွန်တော်ပြောလိမ့်မယ
်ဒီဆန္ဒပြပွဲတွေဟာလူထုကရွေးကောက်ပွဲမှာသူတို့ပေးခဲ့တဲ့ဆန္ဒမဲအတွက်အလွယ်တကူအလျှော့မပေးဘူးဆိုတဲ့တန်ဓိဋ္ဌန်စိတ်ကိုပြတ်တာဖြစ်တယ်လို့မျိုးစစ်တလူငယ်တွေပါဝင်လာတာဟာလဲအနာဂတ်အတွက်အားရစရာအဖြစ်သုံးသပ်ပြောဆိုပါတယ်စူးလီဖျားအနီဆန္ဒပြပွဲမှာပါဝင်သူတဦးကတော့သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပါတယ
်ဒီနေ့ဒီတို့ရဲ့ဒီဆန္ဒပြပွဲပေါ့နော်ကျွန်တော်တို့ဒီကိစ္စကျွန်တော်တို့ဒီငွေများကြုံရတဲ့ထောင်ပေါင်း88ပါပဲဒီလိုမျိုးတစ်ပြင်ကြုံရပြီးတော့ဒီဒါပေမဲ့ဒီနေ့ငွေလေးပြမှာတော့ဒီငွေကြီးပါဘူးကျွန်တော်တို့လူပိုင်းကြော်ပြီးတော့ဒီတိုင်းနေငွေလေးကပြည်ပြီးတော့ပြင်ပြပါတယ်အဓိကအချက်ကတော့ဒီဒီလူကတရားဝင်ခဏမြေပြေးခဲ့ကြတယ်ဒီလူရဲ့ဆိုးရတာအနေပြီးအနာကိုထိန်းသိမ်းထားတဲ့ပုံမှာကျွန်တော်တို့ဒီလူတွေကဒီလူအနာဒီလူပြန်ပေးဖို့တော့ကျွန်တော်တို့ကထောင်းဆိုတဲ့ပွဲတစ်ခုပါပါအဲ့တော့ဒီလိုပဲပေါ်မှာတော့ဗာဒီကြီးဒီလိုပဲတော့ဒါအောင်မြင်ရမယ်လို့လည်းကျွန်တော်တို့ကအုံရင်ကြီးရဲ့အပြည့်ရှိပါတယ်ဒီပေါ်မှာလည
်းရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်တဲ့တိုင်းရင်းသားလူငယ်တဦးကတော့တိုင်းရင်းသားတွေရဲ့လူလားချက် NLD ပါတီနဲ့ပြည်သူတွေရဲ့လူလားချက်တွေဟာမတူညီတဲ့အချက်တွေရှိနေတယ်လို့ဆန္ဒပြပွဲတွေအတွက်ပြင်ဆင်မှုအားနည်းတဲ့အပေါ်အားမရကြောင်းပြောဆိုလက်ရှိဆန္ဒပြပွဲတွေအပေါ်အခုလိုပြောဆိုပါတယ်
ကျမတို့တောင်းဆိုနေတဲ့ဟာတွေကလည်းစာနာရှင်တရှုံမှုဆိုတာလည်းကျမတို့ဟို60နှစ်နောက်ပိုင်းကလေးကတောင်းဆိုတာယနေ့အထိပဲပေါ့နော်ဆိုတော့ဒါတွေက90ကျော်ကြာနေပြီဒါတွေကိုလည်းတောင်းဆိုနေတော့မှလက်ရှိအခြေအနေကြီးပေါ့နော်ဘာမှပြောင်းလဲလာတဲ့ဟာမရှိဘူးအစိုးရကပြောင်းလဲသွားတယ်ဒါပေမဲ့စာနာရှင်ပြန်လာတဲ့အခါမှာပြောင်းလဲမှုထွေထူးကြတော့မရှိဘူးဒါပေမဲ့ကျမတို့ဒါတွေကို indict အတိုင်းနဲ့ပေါ့နော်ကျမတို့ပုံပေါ့နော်ဒီတိုင်းရင်းသားရေလူချင်းတဲ့အရာရဲ့ပြီးသွားလို့ရှိရင်ဟိုပါတီ NLD အတိကပေါ့နော်ဆိုတော့ပါတီတွေပါတီတွေကိုထောက်ခံတယ်ပေါ့နော်အဲပြည်သူလူထုတိုင်းပုံပုံတွေကိုကျွန်တော်တို့ထူလိုက်ပြီးတော့အတူတကွလုပ်မယ်ဆိုလို့ရှိရင်တော့ဟိုပြားလဲမှုကြီးကြီးဖြစ်နိုင်တယ်အဲကျွန်တော်တို့ပုံပြန်သူပေါ့နော်ဖြစ်တဲ့ဒီစစ်အာဏာရှင်ပေါ့နော်ကျွန်တော်တို့ဖြုတ်ချနိုင်မယ်လို့တော့ကျွန်တော်တို့မြင်တယ်ပေါ့နော်
နိုင်ငံတကာနဲ့ပြည်တွင်းနိုင်ငံရေးအင်အားစုအတော်များများကတော့နိုင်ငံတော်တံတားနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုလွှတ်ပေးဖို့နဲ့တွဲဆောင်ဆွေးနွေးအဖြေရှာဖို့တောင်းဆိုတာတွေရှိပေမဲ့ဒီကနေ့ညနေပိုင်းအထိတော့လွှတ်ပေးတာမရှိသေးပါဘူး။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။